ီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနတည်ထောင်စုဝန်ကြီးဦးကျော်ဝင်းကိုအဂတိလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကစုံစမ်းစစ်ဆေးမှုတွေလုပ်နေပြီးမကြာခင်မှာတော့ဒီစုံစမ်းမှုတွေ့ရှိချက်ကိုနိုင်ငံတော်သမ္မတထံတင်ပြတော့မှာဖြစ်တယ်လို့ကော်မရှင်ရဲ့ဥက္ကဋ္ဌကပြောလိုက်ပါတယ်သမ္မတအဝင်းမြင့်တက်လာပြီးနောက်အုပ်ချုပ်ရေးပိုင်းမှာအဂတိလိုက်စားမှုတွေကိုအရှိန်မြင့်အရေးယူနေချိန်မှာပဲအားနည်းချက်တွေရှိတယ်လို့ဝေဖန်ခံရတဲ့အဂတိလိုက်စားမှုတပ်ဖြတ်ရေးဥပဒေကိုဒီကနေ့အမျိုးသားလွှတ်တော်ကပြင်ဆင်အတည်ပြုလိုက်ပါတယ် POA တင်ထောက်မမီခါကစုံစမ်းမြင့်မြန်တင်ပြပို့ထားပါတယ်ရှင
်စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းနဲ့သူ့ရဲ့တားဖြစ်သူတို့ကိုအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်နဲ့အထူးစုံစမ်းစစ်ဆေးရေးဦးစီးဌာနစာတုံးလုံးကစစ်ဆေးမှုတွေလုပ်နေရဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးသတင်းတပတ်ကျော်လောက်အကြာမှာတော့ဝန်ကြီးဦးကျော်ဝင်းကိုအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်ဆိုတာမှန်တယ်လို့ကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကပြောဆိုလိုက်တာဖြစ်ပါတယ
်ပြည်လောက်ဖြစ်နေပါပြီ
ဟုတ်ကဲ့
ဒါအများဆုံးကျွန်တော်လုပ်တာကျွန်တော်ဒီရောက်လာတဲ့တိုင်ကြားတာ3ရက်မြင့်မှာရောက်တယ်ကျွန်တော်9ရက်မြင့်မှာဖွဲ့ဖွဲ့တယ်ပြည်ထောင်နဲ့ကျွန်တော်တို့အမြင်ဆုံးဆက်နော်ခဏပြောဆိုလို့ကျွန်တော် evidence ယူရတာရှိတယ်တက်တဲ့ကြီးဆေးရတာရှိတယ်အဲ့တော့ဆားရဆားတိုင်းကြီးရှိရတာရှိတယ်အဲ့တော့အဲ့ဒါပြီးသွားတဲ့အချိန်မှာကျွန်တော်တို့ခုစမှာပြီးသွားပြင်နေပြီအဲ့တော့မကြာခင်မှာကျွန်တော်တို့ပထမဦးဆုံးလုပ်ရမယ့်ကိစ္စကနိုင်ငံတော်သမ္မတနဲ့ဟလာပြည်တော်စုလွတ်တော်ဥက္ကဋ္ဌကြီးအမျိုးသားလွတ်တော်ဥက္ကဋ္ဌပြည်သူလွတ်တော်ဥက္ကဋ္ဌကြီးကိုကျွန်တော်တို့သင်ရလို့ရှိရမှာ
ဥကျော်ဝင်းရာဦးကနှုတ်ထွက်စာတင်ထားပြီးဆိုတဲ့သတင်းတွေကိုပြည်ရင်းသတင်းဌာနအချို့မှာရေးသားဖော်ပြမှုတွေရှိနေခဲ့ပေမယ့်အစိုးရကတရားဝင်ထုတ်ပြန်ခြင်းမရှိသေးပါဘူးဒီကိစ္စမှန်ကန်ကြောင်းအမည်မဖော်လိုတဲ့ NLD အစိုးရမြန်ပိုင်းအဖွဲ့ဝင်တဦးကလည်း VOA ကိုပြောဆိုခဲ့ပေမယ့်တရားထပ်ပြီးအတည်ပြုနိုင်ခြင်းမရှိသေးပါဘူးအခရီးလိုက်စားမှုနဲ့စစ်ဆေးခံရရဆိုတဲ့နေရာမှာဝင်းကြီးဦးကျော်ဝင်းနဲ့တားဖြစ်သူအပြင်တီရင်းကစီးပွားရေးလုပ်ငန်းရှင်အချို့လည်းဒီကိစ္စနဲ့ဆက်ဆက်ပြီးအစစ်စေးခံရနိုင်တယ်လို့စီးပွားရေးအတိုင်းဝိုင်းဘက်ကဆိုကြတာရှိနေပါတယ်ဒါပေမဲ့ဦးအောင်ကြီးကတော့စစ်ဆေးမှုအသေးစိတ်နဲ့စစ်ဆေးမှုအခြေအနေအခရီးလိုက်စားမှုတကယ်ရှိမရှိဆိုတာကိုတော့အတိအကျထုတ်ဖော်ပြောဆိုခဲ့တာမရှိသေးပါဘူ
းတက်နိုင်ကြမြတရားမျှတမှုဖြစ်တဲ့သုံးချက်ချက်မျိုးပဲချခြင်းပဲမမြတ်တဲ့သုံးချက်ချက်မျိုးဘယ်တော့မှချမှာမဟုတ်ဘူးကျွန်တော်တို့လုပ်ငန်းတွေကျွန်တော်တို့သုံးချက်ချက်တွေအားလုံးတာဝန်ယူမှုတာဝန်ခံမှုအတိအဝါနဲ့ကျွန်တော်လုပ်သွားမှာဖြစ်ပါတယ်
အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်အဖွဲ့ကိုအဖွဲ့၆ဖွဲ့ဖွဲ့စည်းပြီးစုံစမ်းစစ်ဆေးရေးလုပ်နေတယ်လို့မေလ၃ရက်နေ့ကတရားဝင်တင်ထုတ်ပြန်ထားပါတယ်တိုင်ကြားစာတွေကြောင့်ကြိုတင်စုံစမ်းစစ်ဆေးမှုဆက်ရှင်မှုကိုလုပ်နေတယ်လို့လည်းအဲ့ဒီထုတ်ပြန်ချက်မှာပြောဆိုထားပါတယ်လက်ရှိမှာအဂတိလိုက်စားမှုတိုက်ဖြတ်ရေးကိုအရှိန်မြင့်တင်ဆောင်ရွက်နေချိန်မှာပဲအားနည်းချက်များရှိတယ်လို့ဝေဖန်နေတဲ့လက်ရှိအဂတိလိုက်စားမှုဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းကိုဒီကနေ့အမျိုးသားလွှတ်တော်ဘက်ကအတည်ပြုလိုက်ပါတယ်။သဒ္ဒထအချိန်ကြောင့်ပြင်ဆင်တဲ့ဒီဥပဒေကြမ်းမှာငွေပေးငွေယူလုပ်တာအပြင်နိုင်ငံတော်ဘဏ္ဍာရေးမှုငွေကိုလုံထုံလုံနီးနဲ့မညီပဲလုပ်တာတွေဆုံးရှုံးစေတာတွေကိုပါအဂတိလိုက်စားမှုအနေနဲ့အရေးယူနိုင်တယ်ဆိုတဲ့အချက်ပါသလိုတိုင်ကြားသူမရှိလဲကြော်စောတည်တည်ထွက်နေတယ်ဆိုရင်စစ်စစ်အရေးယူနိုင်တယ်ဆိုတဲ့အချက်တွေထပ်ပြီးတော့ဖြေထားပါတယ်အမျိုးသားလွတ်တော်ဘက်ကအတူတူလိုက်တဲ့ဒီဥပဒေချမ်းနဲ့ပတ်သက်လို့ဥအောင်ကြည်က
တော့ငရောဥပဒေမှာတော့တချို့ဟာကကြီးတွေကြောက်ကလေးရှိရပေါ့နော်အခုဥပဒေမှာတော့တော်တော်လေးဒီဟာကပြောခွင့်နဲ့ပတ်သက်တော့နည်းသွားပြီလို့ကျွန်တော်ယူဆပါတယ်အော်လုံလောက်တဲ့အနေထားရှိပါပဲရှေ့ကိုကျွန်တော်တို့ဆက်လုပ်သွားမယ်ဆိုရင်အလုံးလုံးမရတဲ့အနေထားပေါ့အားရလေစားမှုတက်ဖြစ်ကိုအင်းနဲ့အားနဲ့လုံတော်လို့ရနိုင်တဲ့အနေထားမျိုးဖြစ်တယ်လို့ဟိုကျွန်တော်ပြောချင်ပါတယ
်အရင်အစိုးရလက်ထက်ကလက်ပေးလက်ယူမှုပပျောက်ရေးကော်မရှင်ကို NLD အစိုးရလက်ထက်2019ခုနှစ်ကအဂတိလိုက်စားမှုတက်ဖြစ်ရေးကော်မရှင်အဖြစ်ပြောင်းလဲဖွဲ့စည်းလိုက်တာဖြစ်ပါတယ်ပြည်အောင်စုဝင်ကြီးအောင်ဦးအောင်ကြီးကိုဥက္ကဋ္ဌအဖြစ်တာဝန်ပေးထားပါတယ်။သမရသိဦးဝင်းကြီးကလည်းအဂတိလိုက်စားမှုကိုထိတိယောက်ယောက်တိုက်ချက်သွားမယ်လို့သမရတာဝန်ယူချိန်မှာကတိပေးထားပါတယ်။အာဏာအလဲသုံးစားလုပ်ပြီးအဂတိလိုက်စားခဲ့ရဆိုတဲ့စွဲချက်နဲ့ FDA အစားအသောက်နဲ့ဆေးဝါးကုကဲရေးဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကိုအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကပြီးခဲ့တဲ့ဧပြီလကပဲတရားစွဲဆိုအရေးယူထားပါတယ်ရှင်။